ဒီတပတ်တော့မြန်မာနိုင်ငံအတွက်သိပ္ပံနဲ့ဤပညာကန္တာတိုးတက်လာစေဖို့လိုအပ်နေတာတွေနဲ့ပတ်သက်ပြီးနိုင်ငံတော်အစိုးရရဲ့ပညာရေးအကြံပေးဘုတ်အဖွဲ့ဝင်တဦးဖြစ်တဲ့မြန်မာပညာရေးဖောင်ဒေးရှင်းကအတွင်မှုဒေါက်တာဒေါ်ရင်ရွယ်ရဲ့အမြင်ကိုကြည့်ရအောင်ပ
ါအဓိကကလေးတွေလူငယ်တွေမှာစူဇန်ရှာဖွေသုံးသက်တတ်တဲ့စိတ်ညိုကိုမွေးပေးနိုင်တဲ့ပညာရေးစနစ်ကိုအပ်ပါတယ်လို့ထင်တယ
်ဒီလိုမျိုးဆင်ကျန်တတ်အောင်စူဇန်လှိလာတတ်အောင်ပညာရေးကဘယ်လိုပညာရေးမျိုးဖြစ်တင်တယ်လို့ထင်ပါလဲအခုဗမာနိုင်ငံမှာဘာတွေလုပ်နေလဲပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါ
အမနိုင်ငံမှာကြည့်မယ်ဆိုလို့ရှိရင်ပညာရေးစနစ်ကတချို့ကောင်းတာတွေတော့ရှိပါတယ်ပေါ့လေဒါပေမဲ့တင်မုံတင်နီးယာဘာကိုဦးစားပေးနေလဲဆိုတော့အထူးသဖြင့်ဒီအချိန်ပညာရေးကျောင်းကြီးနောက်တက္ကသိုလ်တွေမှာလည်းတချို့ရှိတယ်ဒီဟိုအလွတ်ချက်တဲ့စနစ်ကိုကြိုက်တယ်အားပေးတယ်နောက်တစ်ခုကဒီဆောင်ဝဲစစ်တဲ့ပုံစံကိုကကလေးတွေစူးစမ်းဆင်ခြင်တတ်တဲ့စိတ်ကိုမွေးမပေးနိုင်ဘူးဥပမာဆိုလို့ရှိရင်ဒီတန်းကလေးကိုအတမ်းမိုက်ဆီမှာလက်စက်ဆောင်မွေးမှာမေးတယ်လေခြေလေးကြောင့်တတဝပြောပြပါဆိုတော့ကလေးကသူနဲ့ကျူရှင်းမယူတော့သူတိတယ်လို့ပဲသူဖြေတယ်သူအိမ်မှာခွေးတွေကြောင့်နေရှိတော့ခွေးတို့ကြောင့်လို့ဖြေတော့အမှားပေးတယ်တဲ့ဘာကြောင့်လဲဆိုကျောင်းမှာတင်ထားတာသူကျူရှင်းမှာတင်ထားတာကဒီနွားတို့စိတ်တို့တိုးတို့တင်ထားလို့တဲ့ဆိုတော့ဒီလိုမဖြစ်တယ်မို့
တခြားနိုင်ငံတွေကပညာရေးမှာရောဘယ်လိုပုံစံနဲ့သင်ပါလဲ
ဒီအာရှတိုင်းမှာတော့ဒီ road memorization လို့ခေါ်တဲ့အလွတ်ချက်တဲ့စနစ်ကိုဦးစားပေးတာတော်တော်များပါတယ်တိုးတက်တဲ့နိုင်ငံတွေဒီဥမာတရုတ်ပြည်တို့ဘာလို့တော့ဦးစားပေးတယ်သို့တော်လည်းပဲသူတို့ကဘာကွာလဲဆိုတော့ဒီနည်းနည်းလူလက်တန်းစားကြောင်းလို့ဆိုအင်တာနက်ကိုကောင်းကောင်းလုပ်လို့ရတယ်ကလေးတွေကိုအင်တာနက်နဲ့ဘယ်လိုသုတေသလုပ်မလဲအဖြေကိုရှာမလဲဆိုတာသွန်သင်မိတယ်အင်ဒိုနီးရှားနိုင်ငံမှာလည်းအဲ့လိုပဲနိမြန်မာနိုင်ငံကိုကြည့်မယ်ဆိုလို့ရှိရင်ကျောင်းမပြောနဲ့တက္ကသိုလ်တွေတောင် internet access ကကျေနပ်ဖွေရမရှိပါဘူ
းဆိုတော့ internet ကတိုးတက်ဖို့လို့မြန်တဲ့နေရာမှာအထောက်အကူပေးတာအဓိကဖြစ်နေဆိုတော့ internet မရှိရင်ရောဘယ်လိုပုံစံမျိုးနဲ့ကလေးတွေစူးစမ်းလေ့လာခြင်းစိတ်တွေတိုးလာအောင်သင်လို့ရပါလဲ
ပထမအချက်ကကလေးဆရာအချိုးပေါ့နော် teacher student ratio ကတိတ်ညာနေတယ်ဆိုလို့ရှိရင်ဥမာတန်းသားမှာ60 90ဒီအထက်တန်းကျောင်းတွေမှာဆရာတယောက်ဒါမှမဟုတ်လေဒီတက္ကသိုလ်မှာဆိုရင်တန်းတန်းကို200 300ဆရာတယောက်အဲ့လိုအချိုးနဲ့မဖြစ်ဘူးအဲ့ဒါပထမအချက်ပေါ့နော်ဒုတိယအချက်ကဆရာကြီးဆရာမတွေကစာသင်တဲ့အခါမှာ interactive ဒီအပြန်အလှန်ဆွေးနွေးဖို့လိုအပ်ပါတယ်နောက်ကလေးတွေကိုလည်းဟိုမိကိုမေးဖို့အားပေးရပါမယ်ဒါဟိုပညာရေးကဏ္ဍမှာလုပ်တဲ့ပညာရှင်တွေက child centered approach ပေါ့လေကလေးဘုံပြူတဲ့ချင်းကန်နီလို့ခေါ်တယ်လက်ရှိပမာပြည်မူထဲမှာတော့ပါတယ်ဒါပေမဲ့မကျင့်သုံးနိုင်သေးဘူးပေါ့လေအဲ့ဒါကဒီ internet access ဒီဘာတွေမရှိဘူးစာအုပ်ဒီဘာတွေလည်းတိတ်မပြည့်စုံဘူးဆိုရင်အဲ့လိုသုံးလို့ရပါတယ်တတိယအချက်အနေနဲ့တရုံညွန်းနိုင်ကြီးကတိတ်ပြီးပြည့်နေတော့တကယ်တတ်ရမယ့်ဟာတွေကိုမကြည့်ပဲနဲ့သိညာပါတယ်သိညာပါတော့ဒီအတန်းထဲမှာသင်တာမပြီးတော့ကလေးတွေကိုကျူရှင်ယူခိုင်းတယ်လို့ဖြစ်နေတယ်ဆိုတော့ဒါဒီအလုံးပေါ့စိတ်ပန်ဉာဏ်ပညာမှာကလေးတွေကထက်မြက်ဖို့ဆိုရင်ဒီဟာတွေအလုံးလိုပါလေ
အဓိကကတော့စနစ်ပေါ့နော
်အဓိကဟုတ်တယ်စနစ်ကပြုပြင်မှုလိုတယ်ဒါကတော့မြန်မာပြည်တပြည်တည်းမဟုတ်ဘူးပေါ့လေဒီတခြားအရှတ်တိုင်းမှာရှိတဲ့စီးရတဲ့နိုင်ငံတွေကဖြစ်တာပေါ့ဒါပေမဲ့အဲ့ဒီနိုင်ငံတွေကြတော့ကိုရိုနိုင်ငံထက်အလုံးချမ်းသာနေကြတာဟုတ်ပညာရေးကိုပို့ပြီးပတ်စံပေးနိုင်တာပေါ့ဒီစာတင်နဲ့မှာပညာရေးကဏ္ဍကိုပေးတဲ့ budget က GDP ကုန်ထုတ်ဆောင်အရဲ့ 1.8% ရာခိုင်နှုန်းအရင်နှစ်တည်းကဆိုရင် 3.9% တော့ 3.8% ရာခိုင်နှုန်းလို့ပဲရှိတယ်ဆိုဒီနှစ်ကနှစ်ကျော်ကျော်လေးတိုးလိုက်တယ်ပညာရေး budget ကိုမူလရန်ကြောင်းဆိုဖတ်စာအုပ်ဒီပါတွေကိုခလေးတိုင်းအလကားရနေပြီအချိန်ကြီးကထူးပါတယ်အရင်နဲ့စာရင်လေဘာတွေ့ရလဲဆိုဘယ်သူမှဆိုကိုတိုင်းကြီးကိုကိုအကောင်းဆုံးဖြစ်စေခြင်းနဲ့စနစ်ကိုအကောင်းဆုံးဖြစ်စေခြင်းနဲ့အမှခက်တာ budget ကမပေးနိုင်သေးဘူးအဲ့ဒါကြောင့်လည်းပါတယ်ဒီစနစ်ကိုလည်းဒီစောစောကပြောသလိုတင်ချပုံတော့စမွေးမီးခွန်းနေစစ်တာအစားပြောင်းလိုက်ရမယ
်ဆိုတော့တင်ချရဲ့အထောက်အကူပစ္စည်းတွေရောဘယ်တိုင်းတာဒီအရေးပါပါ
သုတေသနလုပ်ဖို့ကအဓိက internet access ကတော့မရှိမဖြစ်ဘူး internet ဆိုဒီမှာလဲအခုဗမာပြည်မှာဖြစ်နေသလိုတုံချီတုံချီနည်းနည်းကိုကိုပုံစံမျိုးမဟုတ်ဘူးမြန်မာပြည်မှာဒီ internet access ကိုလူတိုင်းလူတိုင်းလွတ်လွတ်လပ်လပ်ပေးရမယ်ဈေးပေါပေါနဲ့ပေးနိုင်ရမယ်တက္ကသိုလ် campus တိုင်းမှာ wifi access ရှိရမယ်အစရှိသဖြင့်ပေါ့လေအဲ့ဒါပထမတစ်ချက်ပေါ့နော် ဒုတိယတစ်ချက်ကြတော့သိပ္ပံပညာရက်တွေအတွက်သူတပြင်းအဲ့ဒါပစ္စည်းကရိယာတွေလို့တယ်အဲ့လိုပစ္စည်းကရိယာဆုံးဖို့ဆိုတာလဲတိုင်းပြည်ကမတတ်နိုင်တော့ဒီတက္ကသိုလ်ကြီးအများကြီးကွဲသွားရင်တော့မလွယ်ဘူးအခုဖြစ်နေတဲ့အတိုင်းဆိုရင်တက္ကသိုလ်တွေကိုမပေးနိုင်ဘူးပစ္စည်းကရိယာတွေအရင်ကလိုပြန်ပြီးတခုတည်းဖြစ်အောင်မလုပ်တာတော့မှအခုလက်ရှိအခြေအနေအတွက်တော့ပြန်ပြီး consolidate လုပ်ရမယ်စုစည်းရမယ်ထင်တာပဲဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ကျောင်းကအခြေခံကောင်းရင်တော့တက္ကသိုလ်မှာအဲ့ဒီခလေးကအိပ်ပန်တော်နိုင်မှာလေဒီအထူးသဖြင့်ဒီပစ္စည်းကရိယာခင့်မိဖို့လည်းလိုတယ်စုံဖို့လည်းလိုတယ
်ပြင်ပညာရေးစနစ်ကိုပြင်ဖို့ဆိုလူတိုင်းပြောနေကြပါတယ်နောက်ဘယ်ချိန်လောက်မှများအားလုံးမျှော်မှန်းထားတယ်လို့ဖြစ်လာနိုင်မလဲ
ကျောင်းအနေနဲ့ကတော့မျှော်လင့်ချက်အမြဲထားတယ်ပညာရေးစနစ်ကဟိုနေရာမှာအားနေဒီနေရာမှာအားနေဆိုလူတွေထောက်ပြကြတယ်မှန်တယ်လို့လည်းမှန်တယ်ဝီဖန်တို့ကတော့တွေ့တယ်ပေါ့လေဒါမဲ့ဒီထိရောက်တဲ့အဖြစ်မျိုးရှာဖို့ကပိုပြီးခက်ခဲတယ်ဘာကြောင့်လဲဆိုစနစ်ကိုပြောင်းမှုလိုတာကို budget အတွက်ကတော့စင်းရတဲ့တိုင်းပြည်ဆိုတော့နောက်ငနဲ့တောင်းတဲ့ဒီလိုပဲဒီပြည်နိုင်ငံတွေထက် budget နည်းနည်းနဲ့ပဲတောင်းရမှာပဲအခုကောက်တဲ့စနစ်ဒီဘာတွေကမကောင်းသေးတော့ budget ကလည်းမပြည့်သေးဘူးရှိသမျှ budget ကိုလည်းကျမအနေနဲ့တောမှရှိတဲ့စင်ရသားတွေတောချောင်းတွေတောအဆီယာမတွေကိုပေးတဲ့နေဒီကြားထဲမှာပဲကောင်းကောင်းလုံနိုင်ကြတယ်ရှိပါသေးတင်ယွန်းညွန်းတန်းပြုပြင်ပြောင်းလဲတာတို့ဆောင်ဝဲစစ်တာပြုပြင်ပြောင်းလဲတာတို့ဆီယာဆီယာမတွေအာဂတိမလိုက်စားအောင်ရှုပေးတံပေးစနစ်ထားတာတို့အဲ့လိုတွေလုပ်လို့ရပါတယ်အဲ့ဒါဆိုလို့ရှိရင်နှစ်နှစ်လောက်ဆိုရင်အစီအတွေးလဲအတိုင်းတာတစ်ခုအထီးပိုကောင်းလာတယ်အင်္ဂလိပ်မှာအဆိုရှိတယ်ပေါ့ The best is the enemy of the good ဆိုတာအကောင်းဆုံးကိုကိုရောဗမာရီယာညှော်မှန်းနေတော်ယုံတင့်ယုံကောင်းယုံလောက်လေးတွေကိုလွတ်သွားနိုင်တယ်အကောင်းဆုံးဖြစ်ရမယ်ဆိုတာညီမန်းချက်တော့ထားတယ်မှာလေဒါပေမဲ့ဒီကြားထဲမှာရှိတဲ့စနစ်ကိုပဲအတွင်းကနေဒီလိုပြင်သွားရင်ဖြစ်နိုင်ပါလေ
ဒေါက်တာဒေါ်ရင်ရွယ်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ